ကျွန်တော်ဝင်းမင်ပါနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အနီးဆုံးကိုယ်ရေးအရာရှိလုပ်ခဲ့သူဒေါက်တာတင်မအောင်လာမယ့်ရွေးကောက်ပွဲမှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကနေဝင်ပြိုင်တော့မှာပါဒီ ALD ပါတီဟာ1990ရွေးကောက်ပွဲတုန်းက NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့လက်တွဲခဲ့ပြီးရခိုင်မှာအများစုအနိုင်ရခဲ့ပါတယ်ပြီးခဲ့တဲ့2015ပွဲတုန်းကလည်း ANP ရခိုင်မျိုးသားပါတီနဲ့ပေါင်းပြိုင်ပြီးထက်အများစုနိုင်ခဲ့ကအခုလေရခိုင်မဲဆန္ဒနယ်မြေ24ခုမှာထပ်ပြန်သွားမှာပါဒီရခိုင်ပါတီကြီးကနေဒေါက်တာတင်မအောင်ဘာကြောင့်ဝင်ပြန်ရတာပါလဲရခိုင်ပဋိပက္ခပေါ်လဲဘလို့တက်ရောက်မှုရှိနိုင်ပါလဲဆိုတာကိုပါတီပြောခွင့်ရနဲ့အောင်နိုင်ရေးကော်မတီဘိုဥက္ကဋ္ဌဦးဦးလှမြင့်ကိုမေးမြန်းထားပါတယ
်ဟုတ်ကဲ့ဦးဦးလှမြင့်ခင်ဗျာရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ကနေပေါ့နော်မြန်မာနိုင်ငံမှာအရေးပါတဲ့သူတစ်ယောက်ဖြစ်တဲ့ဒီဒေါက်တာဆုကြည်နဲ့လည်းအနီးကပ်နှစ်ပေါင်းကြာရှည်စွာလှုပ်လာခဲ့တယ်နောက်ဒီရခိုင်ပါတီတွေမှာလည်းနာမည်ကြီးခဲ့တဲ့ဒီဒေါက်တာစောမြောင်ရဲ့တမီးလည်းဖြစ်တယ်ဒေါက်တာတင်မအောင်ကိုယ်တိုင်ပါဝင်လာတဲ့အတွေ့ဘာကြောင့်မလို့အခုလိုဒေါက်တာတင်မအောင်ဆုံးဖြတ်လိုက်တယ်လို့ထင်လဲ
ဒေါက်တာတင်မအောင်ဘာကြောင့်မလို့အခုလိုဝင်ဖြစ်တာလဲဆိုတော့ကျွန်တော်တို့အခုရခိုင်ပြည်နယ်ထဲမှာလူမှုရေးစီးပွားရေးနိုင်ငံရေးကျန်းမာရေးစသည်အားဖြင့်အရေးအာလုံးဟာချွတ်ချုံကျနေတယ်ဗျအဲ့ဒီထဲမှာကျွန်တော်တို့ရခိုင်တွေဝင်ပြီးတော့ပါဖို့လိုမယ်ကူဖို့လိုမယ်အဲ့ဒီအတွက်ဒေါက်တာတင်မအောင်မှာတာဝန်ရှိတယ်ဗျဘာဖြစ်လို့သူ့အဖေကဒီလုပ်ငန်းကိုသူလုပ်ခဲ့တာလေတနည်းအားဖြင့်သူတို့မျိုးရိုးကိုကဒီရခိုင်လူမှုရေးရခိုင်လူမျိုးရေးဒီလူမျိုးတွေထဲမှာဥဆောင်ဥပြချိနေခဲ့တဲ့မိသားစုဗျအဲ့ဒါကြောင့်ဒေါက်တာဦးစောမြအောင်ရဲ့သမီးတယောက်ဒေါက်တာတင်မအောင်နေနဲ့လုပ်ဖို့တင်းတော်တဲ့အချိန်ကာလဖြစ်တဲ့အတွက်ဒီလိုဆုံးဖြတ်တယ်လို့ယုံကြည်ပါတယ
်ဟုတ်ကဲ့ခုလိုမျိုးဆုံးဖြတ်လိုက်တာကြောင့်ပါတီရဲ့ဒီရွေးကောက်ပွဲအောင်နိုင်ရေးအနာဂတ်အနေထားမှာဘယ်လိုဖြစ်လာမလဲထင်လဲ
လူထုတွေလည်းမျောလင့်နေလိမ့်မယ်လို့ထင်ပါတယ်လူထုရဲ့ထောက်ခံမှုကိုအများဆုံးရနိုင်ဖို့မျောလင့်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ရခိုင်ဒီမိုကရေစီရဲ့ပုံရိပ်ကပို့ပြီးတော့အရင်သူ့အဖေလက်ထက်လို့ပြည်ပြင်လာလိမ့်မယ်လို့မျောလင့်ပါ
ဟုတ်ကဲ့အဲ့တော့ဒေါက်တာတင်မအောင်အနေနဲ့ဒီရွေးကောက်ပွဲမှာအနိုင်ရရှိခဲ့ဘလိုမျိုးဒီချီတိရအောင်ပြောင်းလဲနေဆောင်နေမယ်လို့မျောလင့်ထားလဲ
ကျွန်တော်တို့ ALD ကနှစ်ပေါင်း88ခရက်နိုင်ငံရေးထဲမှာမှတ်ပုံတင်ပြီးတော့ပါလာခဲ့တဲ့အဖွဲ့အစည်းဖြစ်တယ်အဲ့လိုခြေလျားတဲ့တမိုင်းရှိတဲ့အတွက်သူ့ကိုလည်းရခိုင်ပြည်နယ်ထဲမှာသူ့အောင်ပွဲရလာရင်ခိုက်တင်တဲ့နေရာတစ်ခုတော့တာဝန်တစ်ခုတော့ပေးလိုက်မယ်လို့ယုံကြည်တယ
်ဟုတ်ကဲ့အဓိကကတော့ဒီရခိုင်ဝင်းကြီးချုပ်တို့နေရာမျိုးကနေဒါမှမဟုတ်လို့ရှင်လည်းဒီအရေးပါတဲ့ဝင်းကြီးနေရာတနေရာမျိုးကနေပြီးတော့လှုပ်ဆောင်ပေးနိုင်တာမျိုးပေါ့နော
်အဲဖြစ်ကောင်းဖြစ်နိုင်ပါတယ်ပြီးသူကဒီပေးရတဲ့တာဝန်ပေါ်မှာအကောင်းဆုံးလက်တွဲပြီးတော့လုံနိုင်လိမ့်မယ်သူနဲ့မဆိုမူရင်းသူ့ရဲ့စိတ်နေသဘောထားကိုကဆွေးနွေးတိုင်ပင်ညှိနှိုင်းပြီးတော့အပြေချတဲ့ခါကိုဒေါက်တာတင်မအောင်ကကြိုက်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်တဲ့လူတယောက်အဖြစ်ကျွန်တော်တို့မျှော်လင့်ထားတယ်ပါတီကလည်းယုံကြည်တယ
်ဟုတ်ကဲ့အဲ့တော့ဒီ NLD ပါတီနဲ့ဆက်ဆံရေးအပေါ်မှာရောဘယ်လိုဖြစ်လာမလဲချင်လဲ
UNE နဲ့ NLD ရဲ့ဆက်ဆံရေးအပေါ်မှာမူတည်ပါလိမ့်မယ်အဲ့ဒီအပေါ်မှာကျွန်တော်တို့ငကိုကပါခဲ့တဲ့ဖွဲ့တွေအတိုင်းအသားတွေအကုန်လုံးက UNE မှာပါတဲ့အတွက်ကျွန်တော်တို့ကအဲ့ဒီမူတိုင်းဆက်သွားနေကြတာ
ဟုတ်ကဲ့အခုလက်ရှိမှာဒီ UNE နဲ့ဆက်ဆံရေးနေတာဘယ်လိုရှိလဲပေါ့နော်ရှိမှာဘယ်လိုဖြစ်လာနိုင်လဲ
အဆက်ဆံရေးကိုပြောမယ်ဆိုရင်တော့ရပ်တန့်နေတယ်လို့မြင်ရတယ်ဗျအဲမြန်မာပြည်မှာတိုင်းရင်းသားလူမျိုးတွေနဲ့နိုင်ငံရေးပြဿနာတွေကိုမဆွေးနွေးဘဲနဲ့လက်ရှိအချက်တွေနဲ့အနာဂတ်ကိုရှီတက်ဖို့အတွက်မဖြစ်နိုင်ဘူးဗျ။အဲဒါကြောင့်တိုင်းရင်းသားလူမျိုးတွေနဲ့ဘယ်ပါတီပဲအာဏာရရဆွေးနွေးတိုင်ပင်ညှိနှိုင်းပြီးမှသွားလို့ရမယ်။
ဟုတ်ကဲ့။အဲ့တော့ဒီပါတီအနေနဲ့ဒီနိုင်နိုင်ဖို့အနေထားရော
ကျွန်တော်တို့နိုင်ဖို့အတွက်တည်ကြပါတယ
်။ဟုတ်ကဲ့။တခြားရခိုင်ပါတီတွေလည်းရှိတဲ့အခါကျတော့ဒီမဲကွဲသွားနိုင်မယ့်အနေထားမျိုးရောညှိနှိုင်းထားတာရောရှိလား
။ညှိနှိုင်းထားတာမရှိဘူးခင်ဗျာ။သူတို့လည်းအပြိုင်သဘောနဲ့ဝင်ပါလိမ့်မယ
်။ဟုတ်ကဲ့။ဒေါက်တာတင်မအောင်အနေနဲ့ကတော့တောင်ကုန်းမြို့နယ်ကမဲဆန္ဒနဲ့အမှတ်နှစ်မှာပေါ့နော်ဝင်ပြိုင်မှာဖြစ်ပြီးတော့ဘယ်ပါတီနဲ့အဓိကပြိုင်မယ်လို့ထင်လဲ
။ရခိုင်ပါတီနဲ့ပဲပြန်ရမယ့်သဘောရှိတယ်လို့သုံးသပ်ပါတယ
်။ဘယ်ပါတီနဲ့အဓိကပြိုင်မယ်လို့ထင်လဲ
။ရခိုင်မျိုးသားပါတီလို့မြင်နေပါတယ
်။နောက်ပိုင်းမှာရောတခြားရခိုင်ပါတီတွေနဲ့ညှိနှိုင်းဖို့အလားအလာတွေရော
ကျွန်တော်တို့ရဲ့လက်ဆွဲမှုကတော့အများအားညီညွတ်ဖို့လိုတယ်အဲ့ဒီအတွက်တီတောင်စုရေးမှဖြစ်ဖြစ်ရခိုင်ပြည်နယ်ရေးမှဖြစ်ဖြစ်ဆွေးနွေးမယ်ညှိနှိုင်းမယ
်ဟုတ်ကဲ့ခုလိုဒီဒေါက်တာတိမ်မဝင်ပြိုင်တဲ့အနေထားကလည်းဒီရခိုင်နိုင်ငံရေးတစ်ခုလုံးအတွက်ပေါ့နော်အခုလက်လက်ကင်တော်လည်းဖြစ်နေတယ်နောက်ဒီရခိုင်ပါတီနဲ့ဒီ NLD ပါတီနဲ့ဆက်ဆံရေးကြားမှာလည်းဖူးထစ်တည်ရှိနေတယ်ဒေါက်တာရေးမှဆိုဖန်ခံနေရတဲ့အနေထားမျိုးပေါ့နော်အဲ့ဒီလိုအနေထားမျိုးကိုအကောင်းနေပါကော
ဟုတ်တယ်ခင်ဗျာကျွန်တော်တို့အကောင်းဆုံးပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ပြီးတော့ဒီအလုပ်ကိုလုပ်ချင်းဖြစ်ပါတယ်ကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ဖြစ်တဲ့စစ်မှန်တဲ့ပြည်ထောင်စုဖြစ်လာဖို့ရဲ့ရခိုင်ပြည်နယ်ရဲ့အကြတီးကိုရောကျော်လွှားနိုင်လိမ့်မယ်လို့မျှော်လင့်တာရဲ့ next counter for something ဖြစ်ပါတယ
်ဟုတ်ကဲ့အခုလိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ကျေးဇူးထူးတင်ပါတယ်ဦးလာမြင့်ခင်ဗျာကျွန်တော်ဝင်းမင်ပါ